အခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာမှာစီးပွားရေးလုပ်ငန်းတွေထိခိုက်နေရပြီးမြန်မာနိုင်ငံမှာလည်းအလားတူစီးပွားရေးအခက်အခဲတွေကြုံလာရတဲ့အတွက်ဒီအခြေအနေကိုအစိုးရအနေနဲ့ကင်တွယ်ဖြေရှင်းပေးဖို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကတိုက်တွန်းနေပါတယ်။ပြည်တွင်းငွေဈေးတည်ငြိမ်အောင်လုပ်ဖို့နဲ့အလုံးလက်မဲ့ပြဿနာတွေပို့ပြီးတော့ကြီးထွားမလာအောင်ပံ့ပိုးပေးဖို့အပါအဝင်အချက်အတော်များများကိုအစိုးရစီမှာတောင်းဆိုထားတယ်လို့ဆိုပါတယ်။ဒီသတင်းကိုတော့မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
ဗိုင်းရပ်စ်ပိုးကူးစက်မှာစိုးရိမ်မှုတွေရှိနေတဲ့အချိန်မှာတက်တာတဲ့အတုံးနှုံတက်မှတ်တာတွေအပါအဝင်စီးပွားရေးလုပ်ငန်းတွေကိုပံ့ပိုးပေးဖို့အချက်ဆယ်ချက်ကိုတောင်းဆိုထားတဲ့အကြောင်းဒီကနေ့မြန်မာနိုင်ငံကုန်တယ်များနဲ့စက်မှုလုပ်ငန်းရှင်များအသင်း UMSCCI မှာကျင်းပပြုလုပ်တဲ့အခမ်းအနားမှာလုပ်ငန်းရှင်တွေဘက်ကပြောဆိုသွားတာပါအစိုးရဘက်ကလည်းညှိနှိုင်းဆောင်ရွက်မဲ့အကြောင်းနဲ့လုပ်ငန်းလည်ပတ်နိုင်အောင်စီမင်းစီကံဖြေလျှော့တင်တာတွေဆောင်ရွက်ပေးမဲ့အကြောင်းကိုအကြောင်းပြန်ထားတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်ပို့ကုန်တွေအပြင်ရောဂါပိုးကြောင့်ဒေါ်လာဈေးကျဆင်းလာလို့သွင်းကုန်သမားတွေပါအထိနာနေတယ်လို့ဦးအေးဝင်းကဆိုပါတယ်ဒီအချိန်မှာဗဟိုဘဏ်အနေနဲ့ပြည်တွင်းငွေလဲနှုန်းတည်ငြိမ်အောင်လုပ်ပေးဖို့လိုတယ်လို့ကုန်တယ်ဆက်မှုအသင်းချုပ်အထွေထွေအတွင်းရေးမှူးဦးအေးဝင်းကပြောပါတယ်
ဒီအတိုးတိုးမှာထပ်ပြီးတော့ကျွန်တော်ကဝင်လို့ဝင်ဖို့ဖြစ်နေမှာဆိုရင်ဒါကကျွန်တော်တို့ဒီလုပ်ငန်းရှင်တွေအတွက်ပို့ပြီးတော့ခက်ခဲတဲ့အခြေအနေတရက်ကိုကျွန်တော်ရင်ဆိုင်ရမှာဖြစ်တယ်ပေါ့နော်ခက်ခဲနဲ့ရင်ဆိုင်နေရကာလကဥပမာ3လလား6လလားကျွန်တော်တို့ဒီ test rate တွေအားစကျွန်တော်တို့ဆိုးအနေနဲ့ကျွန်တော်တို့ကဘယ်လိုစဉ်းစားမလဲပေါ့ဟိုကျွန်တော်တို့ဒီ exchange rate ဟို fluctuation တခုတည်းတာမဟုတ်ပါဘူးကျွန်တော်တို့ဒီ bank interest rate တွေကကျွန်တော်တို့ရဲ့လက်ရှိပြည်တွင်းစီးပွားရေးကိုဘယ်လောက်ထိကျွန်တော်တို့ဟို impact ဖြစ်နေလဲပေါ့နော်ဒါကိုလေကျွန်တော်ကတွဲဖက်ပြီးတော့ကျွန်တော်တို့တင်ပြပါဖို့ရှိပါတယ်
။နိုင်ငံသားချင်းချင်းမြုံနံသူတွေဘက်ကတော့ကျန်းမာရေးဆိုင်ရာသတင်းအချက်အလက်နဲ့စစ်ဆေးမှုကာကွယ်မှုဘိုင်းတွေကိုတိကျစွာဖော်ပြပေးဖို့သတင်းအချက်အလက်အမှန်တွေကိုအချိန်နဲ့တပြေးညီဖော်ပြပေးဖို့တောင်းဆိုထားတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာယောဂါကူးစက်မှုတွေရှိနေတယ်လို့အတီးပြုတ်နိုင်သေးတာမရှိသေးပေမဲ့လေယောဂါစတင်ဖြစ်ပွားရာတရုတ်နိုင်ငံနဲ့ကုန်သွယ်ရေးကိုအတိအကအားထားနေရပြီးကုန်ကြမ်းပြတ်တောက်တဲ့အတွက်လုပ်ငန်းအချို့ရပ်ဆိုင်ရမယ့်အခြေအနေတွေရှိဆိုင်နေရပါတယ်။အဓိကအထက်ကျုပ်စက်ရုံတွေအပါအဝင်အလုတ်သမား 9,000 လောက်အလုတ်လက်မဲ့ပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။တကယ်ကုန်ကြမ်းကြောင့်ပိတ်သိမ်းတာဟုတ်မဟုတ်ဆိုတာနဲ့ပတ်သက်လို့တကယ်ကုန်ကြမ်းကြောင့်ပိတ်သိမ်းတာဟုတ်မဟုတ်နဲ့လုပ်ငန်းဘဏ္ဍာခုအတိအကျရပ်ဆိုင်လဲဆိုတာစိတ်ရင်းကောက်ယူနေစေဖြစ်တယ်လို့မြန်မာနိုင်ငံအလုတ်သမားသမတ်ကများအဖွဲ့ချုပ်ဥက္ကဋ္ဌဦးမမောင်ကပြောပါတယ
်အကြမနာမော်ပြီးတော့ဒီပြိုင်နဲ့လည်းကျွန်တော် recovery ပေါ့ပြန်လည်ကောင်းလာမှုဖြစ်ဖို့အတွက်ကိုကောင်းဖို့အတွက်ကိုအခုကျွန်တော်တို့ဝိုင်းပြီးတော့ဆွေးနွေးနေတာပေါ့ဗျာအဲ့တော့အလုတ်သမားကိစ္စကြီးပဲပြောလို့မရအောင်အလုတ်ရှင်ကိစ္စကြီးပဲပြောလို့မရအောင်အစိုးရကြီးပဲကိစ္စလို့နိုင်ငံအနေနဲ့ it's a national crisis ပေါ့အဲ့ဒီလိုကျွန်တော်တို့ကတော့ကြည့်တယ်ကျွန်တော်တို့ဆွေးနွေးပေးနေတယ်ဥပမာပေါ့ solution ဆရာတော့အဖြေတွေတော့အများကြီးရှိတယ် remedy တွေလည်းအများကြီးရှိတယ်ဒါပေမဲ့ဘယ်ဟာကကျွန်တော်နဲ့ kait ပါလဲနော်အဲ့တော့ကျွန်တော်တို့ကတော့ဘယ်ဟာနဲ့ kait မလဲဆိုတာကိုကျွန်တော်တို့ကြည့်ဖို့အချိန်ရမယ်လို့ကျွန်တော်ထင်တယ
်လုပ်ငန်းရှင်တွေဘက်ကအချက်ဆယ်ချက်ကြောတောင်းဆိုထားတယ်လို့ဆိုပေမဲ့ဘယ်အချက်တွေဆိုတာတိတိကျကျလုပ်ငန်းရှင်တွေဘက်ကပြောဆိုထားတာမရှိပါဘူးခုညီနိုင်ထားတဲ့ဖြည့်ရှင်းမဲ့နီလန်းကပူပေါင်းလှုပ်ဆောင်ဖြည့်ရှာဖို့တိုင်ပင်ထားတယ်လို့လုပ်ငန်းရှင်တွေဘက်ကပြောပါတယ်။ဒီနီလန်းကမှန်ကန်တဲ့ဖြည့်ရှင်းမှုဟုတ်မဟုတ်ဆိုတာလာမယ့်တကြံကာလပြီးတဲ့အထိစောင့်ကြည့်မှာဖြစ်ကမှန်ကန်တဲ့ဖြည့်ရှင်းမှုမျိုးမဟုတ်ခင်ပြန်လည်ဆွေးနွေးသွားမယ်လို့ဦးရေးဝင်းကပြောပါတယ
်။ဖြစ်လာတဲ့ကိစ္စရဲ့အတိုင်းတော်တော်များများပါမှာအစိုးရဘက်ကနေပြီးတော့အလင်းမြန်ပေါ့ကျွန်တော်တို့ဟိုကျွန်တော်တို့ဒီတုံ့ပြန်ပြီးတော့ကျွန်တော်တို့ဆောင်ရွက်ပေးဖို့ပေါ့နော်ဒါတို့တော့ကျွန်တော်တို့ကလုပ်ငန်းရှင်ပြောင်းနေလဲပို့ပြီးတော့ဟိုလူလာပါလေနောက်တစ်ခုကလည်းကျွန်တော်တို့ဒီ information ဟို update ဖြစ်အောင်နော်ကျွန်တော် information ကိုကျွန်တော်တို့ကအများများဆန်းဆန်းကျွန်တော်တို့ update ဖြစ်အောင်လို့ကျွန်တော်တို့ဒါဆောင်ရွက်ပေးဖို့လည်းလူလာပါလေ
စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနဘက်ကထုတ်ပြန်ထားတဲ့စာရင်းတွေအရတရုတ်နိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးပမာဏဟာအရင်နှစ်ကုန်သွယ်တန်ဖိုးထက်အမေရိကန်ဒေါ်လာတန်200ကျော်ကျသွားတယ်လို့ဖော်ပြထားပါတယ်ရှင်